This is Radio NUG, the voice of National Unity Government of Myanmar, broadcasting for Myanmar Spring Revolution. Radio NUG is transmitting from shortwave 60 meter, 17.79 megahertz at 8:30 a.m. and 25 meter, 11.94 megahertz at 8:30 p.m. Myanmar Standard Time.မင်္ဂလာပါရှင်။အမျိုးသားညီညွတ်ရေးအစိုးရရဲ့အတံလွတ်ဌာန Radio NUG ကိုမန္တလေး၈နိုင်ခွဲမှာလိုင်းတူ60မီတာ19.9 MHz နဲ့ညပိုင်း၈နိုင်ခွဲမှာလိုင်းတူ25မီတာ17.6 MHz တို့မှာဓာတ်ရိုက်ဖမ်းယူနားဆင်နိုင်ပါပြီရှင်။မင်္ဂလာအပေါင်းနဲ့ကြည်စင်ကြပါစို့။အခုချိန်တော့စပြီ။ Radio NUG Season 2ဓာတ်ရိုက်အတံလွတ်ပြီ။
မြန်မာနိုင်ငံသူနိုင်ငံသားပေါင်းတဘာဝဘေးဆရာနာရှင်ပြီးတော့မှကြေဝေးပြီးကိုစိတ်နှပြချမ်းမာချမ်းသာဘေးကင်းလုံခြုံကြပါစေလို့ရေဒီယို NUG ဖွဲ့သားတွေကဆုတောင်းမြတ်တာပို့သလိုက်ပါတယ်ခင်ဗျာမင်္ဂလာညနေခင်းပါခင်ဗျာဒီကနေ့2024ခုနှစ်အော်တိုဘာလ29ရက်နေ့ရေဒီယို NUG ညပိုင်းစီစဉ်များကိုစတင်ထုတ်လွှင့်ပေးပါတော့မယ်ပထမဦးစွာRadio NUG စည်ရေးသတင်းကောက်နှုတ်ချက်ကိုဖတ်ကြားတင်ပြပေးမှာဖြစ်ပါတယ်ခင်ဗျာ Radio NUG သတင်းများမင်္ဂလာပါခင်ဗျာကုချန်ဆော့ပြီး2024ခုနှစ်အောက်တိုဘာလ29ရက်နေ့ညပိုင်းမှာတင်ပြပေးမယ် Radio NUG စည်ရေးသတင်းများကိုကျွန်တော်ရန်နိုင်ကဖတ်ကြားတင်ပြပေးသွားမှာဖြစ်ပါတယ်ခင်ဗျာပထမဆုံးတင်ဆက်ပေးမယ်စည်ရေးသတင်းကတော့နန်းခမ်းမြို့ကိုစစ်ကောင်စီက Jet Fighter နဲ့3ချိန်ပုံကျဲတဲ့သတင်းပဲဖြစ်ပါတယ်တောင်းတမရော DNL ထိတ်ချုပ်ထားတဲ့နန်းခမ်းမြို့ကိုစစ်ကောင်စီကဒီကနေ့အော်တိုဘားလ29ရက်မနက်ပိုင်းမှာတဲ့ Jet Fighter နဲ့3ချိန်ဘုံးကျဲတိုက်ခိုက်သွားတယ်လို့ဒေသတွင်းသတင်းရင်းမြစ်တွေကပြောပါတယ်။ဒါဟာမြောက်ပိုင်းမာမေးညီနောင်3ဘွဲ့ဖော်ဆောင်ခဲ့တဲ့12ခုစစ်စင်ပထမလိုင်းစတင်ခဲ့ရာတစ်နှစ်ပြည့်နှစ်ပတ်လည်နေ့မှာစစ်ကောင်စီဘက်ကတိုက်ခိုက်မှုလို့ဆိုပါတယ်။12ခုစစ်စင်တစ်နှစ်ပြည့်နှစ်ပတ်လည်နေ့ဖြစ်တဲ့ဒီကနေ့အော်တိုဘားလ29ရက်နေ့မနက်9:35မိနစ်9:45မိနစ်နဲ့8:14မိနစ်တို့မှာစစ်ကောင်စီတပ်က Jet Fighter နဲ့တအောင်ပြည်တပ်မဟာ1နယ်မြေနမ်ခမ်းမြို့ကို3ချိန်လာရောက်ဘုံးကျဲတိုက်ခိုက်ခဲ့တာလို့ TNL ကလည်းအသိပေးထုတ်ပြန်ပါတယ် TNL ထိန်းချုပ်ထားတဲ့နမ်ခမ်းမြို့ကိုအခုလိုအကြမ်းဖက်စစ်ကောင်စီကလေရင်နဲ့ဘုံးကျဲတိုက်ခိုက်ချိန်မှာဒီဥဘက်ကလည်းမြေပြင်ကနေပြန်လည်ချင်းကြောက်ပစ်ခတ်တာတွေလုပ်ခဲ့တယ်လို့ဒေသခံတွေရဲ့ပြောကြားချက်ကိုဒေသတွင်းသတင်းဌာနတစ်ခုဖြစ်တဲ့ရွှေဖီမြေကဖော်ပြထားပါတယ်စစ်ကောင်စီကနန်းခမ်းမြို့မန်ဝင်းကြီးနဲ့စကန်းစစ်ကုန်းအနီးဝန်းကျင်ကိုလေရင်နဲ့ဘုံးချောက်လုံးလာရောက်ကျဲချတိုက်ခတ်ခဲ့တာလို့နန်းခမ်းမြို့ကတူကဆိုပါတယ်။ဘုံးကျဲလေရင်တွေတမနယ်လုံးခေါက်ထုတ်ခေါက်ပြန်ဝဲနေတဲ့အတွက်ဒေသခံတွေဘယ်သူမှအပြင်းမထွက်ရဲကြတဲ့အတွက်လေကြောင်းတိုက်ခတ်မှုကြောင့်ထိခိုက်မှုခြေတွေကိုမွန်းတက်12နာရီအထိမသိရသေးပါဘူး။ဒီနေ့ဟာ12ခုစစ်စင်တစ်နှစ်ပြည့်တဲ့နှစ်ပတ်လည်နေ့ဖြစ်တာကြောင့်စစ်ကောင်စီကတိုက်ခိုက်လာမဲ့လေကြောင်းအန္တရာယ်ကိုသတိထားဖို့ပြည်သူတွေအချင်းချင်းတိုက်တွန်းနေကြပါလေခင်ဗျာ။အခုတခါရေနံချောင်းမြို့နယ်မှာစစ်တပ်နဲ့ပြည်သူ့ကာကွယ်ရေးတပ်တို့ကြားနှစ်ရက်ဆက်တိုက်တိုက်ပွဲဖြစ်ပွားခဲ့ရမှာစစ်သား10ဦးသေဆုံးခဲ့တဲ့တဲ့တင်ကိုလည်းတင်ဆက်ပေးပါမယ်။မကွေးတိုင်းရေနံချောင်းမြို့နယ်မှာအကြမ်းဖက်စစ်တပ်နဲ့ပြည်သူ့ကာကွယ်ရေးတပ်တွေကြားနှစ်ရက်ဆက်တိုက်ပွဲဖြစ်ပွားခဲ့ရာအကြမ်းဖက်စစ်ကောင်စီတပ်ဖွဲ့ဝင်10ဦးသေဆုံးသွားတယ်လို့ People's Defense Force ရေနံချောင်းအဖွဲ့ကပြောပါလဲ။အော်တိုဘားလ20နေ့ကအင်အား80ခန်းနဲ့ရေနံချောင်းမြို့နယ်ကုန်းအိုင်ဖုံးခွဲလမ်းကနေမကြီးကန်အုပ်စုဘက်စစ်ကြောင်းထိုးလာတဲ့အကြမ်းဖက်စစ်ကောင်စီတပ်ဖွဲ့ကိုအော်တိုဘားလ21ရက်ညနေပိုင်းမှာမကြီးကန်အုပ်စုရွှေချင်းကန်ကျေးရွာနီးမှာပြည်သူ့ကာကွယ်တပ်ဖွဲ့ဝင်တွေကပိတ်ဆို့တိုက်ခိုက်ခဲ့တယ်လို့ဆိုပါတယ်။အဲဒီစစ်ကြောင်းဟာအော်တိုဘားလ22ရက်မနက်ပိုင်းမှာအလဲကုန်းရွာနီးချင်းကန်လာတဲ့အတွက်ပြည်သူ့ကာကွယ်တပ်ဖွဲ့ဝင်တွေကလက်နက်ကြီးမိုင်းလက်နက်ငယ်တွေနဲ့ထပ်မံပိတ်ဆို့တိုက်ခိုက်ခဲ့တာကြောင့်အကြမ်းဖက်စစ်သားတွေထိနာပြီးမကြီးကန်ကျေးရွာမှာတညအိတ်တက်ဆွဲကရေနံချောင်းမြို့ကိုပြန်လည်ဆုတ်ခွာသွားတယ်လို့အသိပေးထားပါတယ်။အကြမ်းဖက်စစ်ကောင်စီတပ်ဖွဲ့ဟာစစ်ဘေးရှောင်နေကြတဲ့ရွှေချင်းကန်ကျေးရွာတွင်းကပြည်သူပိုင်းလက်ဝတ်ရတနာတွေနဲ့တံမိုးကြီးပစ္စည်းတွေကိုမှုေနှောက်ရှာဖွေပြီးခိုးယူသွားတယ်လို့လည်း People's Defense Force ရင်းနှီးကြောင်းကထုတ်ပြန်ထားပါတယ်။ဒီတိုက်ခိုက်မှုကို People's Defense Force ရင်းနှီးကြောင်း YNGPTF တမမြေအထူးလှုပ်ရှားစစ်ကြောင်းနဲ့အတောတိုက်နယ်ပကဖတို့ကပူးပေါင်းလှုပ်ဆောင်ခဲ့တာဖြစ်ပါလေခင်ဗျာ။အခုဆက်လက်ပြီးဂျိုးပင်ကောင်းမြို့နယ်အတွင်းစစ်ကြောင်းထိုးလာတဲ့စစ်ကောင်စီတပ်ဖွဲ့ကိုမိုင်းဆွဲပြီးပစ်ခတ်တိုက်ခိုက်မှုမှာစစ်သား11ဦးသေဆုံးသွားတဲ့တဲ့တင်ကိုလည်းတင်ဆက်ပေးပါမယ်။ပဲခူးတိုင်းရှိချန်တာဝတီကန်ဂျိုးပင်ကောင်းမြို့ကွင်းချောင်းကျေးရွာဘက်ကနေတက်လာတဲ့အင်အား100ခန့်ပါစစ်တပ်စစ်ကြောင်းကိုမိုင်းဆွဲပြီးပစ်ခတ်တိုက်ခိုက်ခဲ့ရမှာစစ်သား11ဦးသေဆုံးသွားတယ်လို့တာဝတီကန်တရင်3832တက်ခွဲ6 Black Dragon GBK PDF ကပြောပါရတယ်။ အဲ့ဒီစစ်ကြောင်းကိုဥယျာဉ်ကြီးဂျေးဖာထိပ်မှ Black Dragon GBK PDF ရဲဘော်တွေကအော်တိုဘာလ25ရက်မနက်9နာရီခန့်အချိန်မှာမိုင်းဆွဲတိုက်ခိုက်ခဲ့တာလို့သိရပါတယ်။မိုင်းဆွဲတိုက်ခိုက်မှုကြောင့်စစ်သား6ဦးအဲ့ဒီနေရာမှာပဲသေဆုံးသွားပြီးဒဏ်ရာရသူတွေနဲ့ဖျော်ဖျက်ဖြစ်နေချိန်မှာ PDF ရဲဘော်တွေက40မမနဲ့ထပ်မံပစ်ခတ်ခဲ့ရာစစ်သား5ဦးထပ်တည်သွားတယ်လို့အသိပေးထားပါတယ်။အခုလိုမိုင်းဆွဲခံလိုက်ရတာကြောင့်နှစ်ဖက်တပ်ဖွဲ့တွေလက်နက်ကြီးလက်နက်ငယ်တွေနဲ့အပြန်အလှန်ပစ်ခတ်မှုတွေကြောင့်တိုက်ပွဲဟာတနအိကကြာမြင့်ခဲ့တယ်လို့လည်းသိရပါတယ်။အကြမ်းဖက်စစ်ကောင်စီတပ်တွေကိုပြင်းပြင်းထန်ထန်တိုက်ခိုက်သွားမှာဖြစ်တာကြောင့်မိသူလူထုအနေနဲ့သူတို့အနီးတွာလာနေထိုင်တာတွေလုံးဝမလုပ်ကြဘူး။တော်လီခန်တရင်3832တက်ခွဲ6 Black Dragon GBK PDF ကအသိပေးထုတ်ပြန်ထားပါတယ်ခင်ဗျာ။အခုတခါကမ်ဘလူကာဘူးဂျေးရွာမှာရှိတဲ့စစ်တပ်စခန်းကိုဒရုန်းနဲ့ဘုံကျဲတိုက်ခိုက်မှုစစ်သား9ဦးထဏ်ရတဲ့သတင်းကိုလည်းတင်ဆက်ပေးပါမယ်။စခန်းတိုင်းကမ်ဘလူမြို့နယ်ကာဘူးချေးရွာမှာထိုင်ချနေတဲ့စစ်ကောင်စီတပ်စခန်းကိုတော်လိုင်းတပ်တွေကဒရုန်းနဲ့ဘုံတိချတိုက်ခိုက်ခဲ့ရာစစ်သား9ဦးထဏ်ရသွားတယ်လို့ Dragon Urban Guerrilla အဖွဲ့ကပြောပါရယ်။ကာဘူးချေးရွာမှာထိုင်ချနေတဲ့စစ်ကောင်စီတပ်စခန်းကိုမနေ့ကအော်တိုဘာလ26ရက်နေ့လယ်12နာရီခွဲကအချိန်နဲ့ဒရုန်းတွေနဲ့ဘုံတိ15လုံးကျဲချတိုက်ခိုက်ခဲ့တယ်လို့ဆိုပါရယ်။ဒီစစ်ကောင်စီတပ်ဖွဲ့ဟာဒရုန်းတွေသုံးပြီးဘဝဝင်ကြေးရွာတွေကိုအကြောင်းမဲ့ဘုံတိချတိုက်ခိုက်တာကြောင့်ဒေသခံပြည်သူ22ဦးထိခိုက်ဒဏ်ရာရတဲ့အတွက်ပြန်လည်တိုက်ခိုက်ရတာလို့ Dragon Urban Guerrilla အဖွဲ့ကအသိပေးထားပါတယ်။ကာဘိုးရွာမှာထိုင်ချနေတဲ့စစ်ကောင်စီတပ်စခန်းကို Dragon Urban Guerrilla အဖွဲ့ဖြိုးဖို့ခန်တရင်သုံး Fire Dragon ခင်ဦးခင်ဦးမြို့နယ်တိုက်နယ်သုံးပကဖကမ်ဘလူမြို့နယ်ကာဘိုးတိုက်နယ်ပကဖတို့ကပူးပေါင်းလှုပ်ဆောင်ခဲ့ကြတာဖြစ်ပါတယ်ခင်ဗျာ။အခုတင်ပြခဲ့တဲ့စီးရီးသတင်းတွေကို Radio NUG သတင်းတောက်ကိုခန့်ကပေးပို့ထားတာဖြစ်ပါတယ်ခင်ဗျာ Radio NUG မှဆက်လက်တင်ပြနေပါတယ်စီးရီးသတင်းကောက်နှုတ်ချက်ပြီးမှတော့ပြည်တွင်းသတင်းများကိုပို့ပို့ကဖတ်ကြားတင်ပြပေးမှာဖြစ်ပါတယ
် Radio NUG သောတာရှင်များမင်္ဂလာပါရှင်ခုချိန်ကစပြီး2024ခုနှစ်အော်တိုဘာလ29ရက်နေ့ရေဒီယို NUG ညပိုင်းပြည်တွင်းသတင်းများကိုတင်ပြပေးသွားမှာဖြစ်ပါရယ်ရှင်။ကျွန်မကတော့ပူပူပါ။ထမဆုံးနေနဲ့တင်ဆက်ပေးမယ့်သတင်းကတော့ MNDE ဌာနချုပ်ရှိရာလောက်ကင်မြို့ကိုစစ်ကောင်စီကလေကြောင်းကနေတိုက်ခိုက်တဲ့သတင်းကိုတင်ဆက်ပေးပါမယ်ရှင်။ကိုကန်တက်မရော MNDE တိုက်ခိုက်သိမ်းပိုက်ထားတဲ့လောက်ကင်မြို့ကိုမနေ့ညသကောင်းရက်ချိန်မှာစစ်ကောင်စီကလေကြောင်းကနေဘုံကျဲတိုက်ခိုက်လာတယ်လို့ဒေသတွင်သတင်းရင်းမြစ်တွေကပြောပါရယ်။အတန်းဖက်စစ်ကောင်စီဟာမနေ့ညသကောင်းရံချိန်မှာလောက်ကင်မျိုးပေါ်ကိုဘုံနှလုံးလာကျဲသွားတာလို့ဆိုပါရယ်2029တနှစ်ပြည့်တဲ့နေ့မှာပဲစစ်ကောင်စီက MNDA ဌာနချုပ်ရှိရာလောက်ကင်မျိုးကိုလေကြောင်းကနေဘုံကျဲတိုက်ခိုက်တာလေကြောင်းကနေဘုံကျဲတိုက်ခိုက်ခဲ့တာပဲဖြစ်ပါရယ်စစ်ကောင်စီဟာလူတွေအိတ်ကောင်းနေတဲ့အချိန်ည12:20မိနစ်နဲ့12:26မိနစ်မှာလောက်ကင်မျိုးပေါ်ကိုဘုံကျဲခဲ့တာဖြစ်ပြီးထိခိုက်သေးဆုံးအခြေအနေကိုတော့ဒီနေ့အော်တိုဘာလ29ရက်နေ့မုံလဲ12နာရီကျော်တဲ့အထိမသိရသေးပါဘူးအတန်းဖက်စစ်ကောင်စီကလေရင်နဲ့ဘုံကျဲခဲ့တဲ့နေရာတွေဟာလောက်ကင်မြို့တွင်းနဲ့ပယ်ဆန်းဟိုတယ်ရှိတဲ့နေရာလို့သိရပါတယ်ဒီတိုက်ခိုက်မှုနဲ့ပတ်သက်ပြီး MNDA ကဟိုတယ်အဆောက်အအုံအများအပြားဘုံကျဲခံရပြီးအစားအစာရောင်းဝယ်မှုပြုလုပ်ရာနေရာတွေနဲ့လမ်းတွေဆူဆူရွရွပျက်စီးခဲ့ပြီးအိမ်တွေလည်းပျက်စီးကာအရက်သား၄ဦးဒဏ်ရာရသွားပေမဲ့ကံကောင်းတာကတယောက်မှပြင်းထန်ဒဏ်ရာရတာမရှိဘူးလို့အသိပေးထုတ်ပြန်ပါတယ်။စစ်ကောင်စီတပ်ဟာပြီးခဲ့တဲ့ရက်ပိုင်းကလည်း MNDA ထိန်းချုပ်ရာလာရှိုးနဲ့တိန်ညီမျိုးကိုလေကြောင်းကနေတိုက်ခိုက်ခဲ့တဲ့အတွက်အရက်သားပြည်သူတေဆုံးထိခိုက်မှုတွေရှိခဲ့တယ်လို့သိရပါတယ်။စစ်ကောင်စီဘက်က2029စစ်စင်ရေးတနည်းပြင်းနေမှာလေကြောင်းစစ်စင်ရေးတွေအချိန်မြင့်လှုပ်ဆောင်မယ်ဆိုတဲ့သတင်းတွေလည်းထွက်ပေါ်နေတာကြောင့်လေကြောင်းအန္တရာယ်သတိထားကြဖို့ဒေသနေပြည်သူတွေအချင်းချင်းတတိပေးနေတာလည်းရှိပါတယ်။ MNDA တပ်တွေလာရှိုးကနေအ мян ဆုတ်ခွာဖို့တတိပေးခေါင်းလောင်းတီးလိုက်တာဖြစ်သလိုတရုတ်အစိုးရကစစ်ကောင်စီဘက်ပြန်လဲရက်တည်နေတဲ့တပ်တွေတခုလည်းဟုတ်တယ်လို့စစ်ရေးနဲ့နိုင်ငံရေးလိလာသုံးသပ်နေသူဦးစော်ဆန်းကဒေတာရင်းသတင်းဌာနချုပ်ကိုပြောဆိုထားပါတယ်။စစ်ကောင်စီအနေနဲ့လာရှိုးမြို့ကိုပြန်မရမချင်းအခုလိုလေကြောင်းတိုက်ခိုက်မှုတွေပုံမလှုပ်ဆောင်လာနိုင်တာကြောင့်ရှမ်းမြောက်ဒေသမှာပုံမဆိုးရွားတဲ့တိုက်ပွဲတွေပြန်ဖြစ်လာနိုင်တယ်လို့လည်းသုံးသပ်ပြောဆိုထားပါတယ်။စစ်ကောင်စီဘက်ကပုံမပြင်းထန်တဲ့စစ်စင်ရေးတွေပြုလုပ်လာနိုင်တဲ့အတွက်ရှမ်းမြောက်မဟာမိတ်တပ်ဖွဲ့တွေထိန်းချုပ်ထားတဲ့မြို့တွေကဒေသခံပြည်သူတွေအနေနဲ့လေကြောင်းအန္တရာယ်ကိုအထူးသတိပြုနေထိုင်ကြဖို့လည်းဦးစော်ဆန်းကအတံပြုထားပါတယ်။လက်ရှိမှာလည်းဒဒဦးလေတပ်စခန်းမြေပြော်မှာရှိတဲ့အီလာလေတပ်စခန်းအပါအဝင်လေတပ်စခန်းတွေကတိုက်ခိုက်ရေးလေရင်တွေ ရှမ်းမြောက်ဒေသကိုစတိုက်တက်နေတယ်လို့လေကြောင်းဆိုင်ရာသတင်းချက်လက်တွေကသိရပါတယ်မြောက်ပိုင်းညီနောင်မဟာမိတ်တွေဖြစ်တဲ့ကိုကန်တက်မရော MNDAA တောင်းတက်မရော TNLA ရခိုင်တက်တော် AA တို့ဟာ2023ခုနှစ်အောက်တိုဘာလ28ရက်နေ့မနက်အစောပိုင်းမှာရှမ်းမြောက်ဒေသကစစ်ကောင်စီတပ်ခန်းတွေကို10/29စစ်ဆင်ရေးအမည်နဲ့တပြိုင်တည်းတိုက်ခိုက်ခဲ့ရာလောက်ကိုင်း၊ကွမ်းလုံတိန်နီ၊ချင်းရွှေဟော၊မုံကိုလာရှိုးမြို့များနှင့်ဖောင်းဆိုင်ကုန်းတန်းအပောင်းကိုခန့်ဒေတာတစ်ခုလုံးနဲ့အရှေ့မြောက်ပိုင်းတိုင်းစစ်ဌာနချုပ်အပောင်းစစ်ကန်တွေကို MNDAA ကစစ်စင်ရေးတစ်နှစ်အတွင်းသိမ်းပိုက်နိုင်ခဲ့ပါတယ်။အလားတူ TNLA ကလည်းစစ်စင်ရေးတစ်နှစ်အတွင်းနမ်ဆန်နမ်ခန်းမန်တုံမိုင်းလုံးမိုင်းငော့နမ်တူကုတ်ခိုင်တီပေါ်ကြောင်မဲမိုးကုတ်မိုးမိတ်နောင်ချိုစောရဲမြို့ပေါင်း12မြို့နှင့်တက်ခန်းရာချီတိုက်ခိုက်သိမ်းပိုက်ခဲ့တဲ့မှတ်တမ်းရှိထားပြီးစစ်ကောင်စီတပ်တွေကိုလက်ရှိအချိန်ထိထိုးစစ်ဆင်တိုက်ခိုက်နေဆဲဖြစ်ပါတယ်။စစ်ကန်တွေနဲ့မျိုးတွေဆုံးရှုံးသွားတာစစ်ကောင်စီဟာအဲ့ဒီဒေသတွေကိုမြေပြင်ထိုးစစ်မလုပ်နိုင်တော့တဲ့အတွက်လေကြောင်းစစ်စင်ကြီးတွေအ धिक ပြုလုပ်လာတာကြောင့်အရက်သားပြည်သူတိုက်စုံမှုနဲ့ထိခိုက်ဒဏ်ရာရတာတွေရှိနေပါတယ်ရှင်။ဆက်လက်ပြီးတော့ကြောင်မဲမျိုးနဲ့မိုင်းငော်ကြားကပြိုကျသွားတဲ့တရားကို PSLF TNLA ကကျက်သိန်း200ကျော်3ကပြန်လဲတိဆောက်တဲ့တရင်ကိုတင်ဆက်ပေးပါဦးမယ်။တောင်းပြည်တမရော်နှင့်နယ်မြေဖြစ်တဲ့ကြောင်မဲမျိုးနဲ့မိုင်းငော့ကြားကပြိုကျပျက်စီးသွားတယ်။တရားတစင်းကိုပလောင်ပြည်နယ်လွတ်မြောက်ရေးတပ်ဦး PSLF TNLA အုပ်ချုပ်ရေးဌာနကကျက်သိန်း200ကျော်3ကပြန်လဲတိဆောက်ပေးခဲ့တယ်လို့သိရပါတယ်။ဒီတရားဟာ10/29စစ်စင်ရေးအပိုင်းတစ်ကလေးကပျက်စီးသွားခဲ့တာဖြစ်ပြီးစစ်ကောင်စီတပ်တွေရဲ့ပိတ်ပင်တားဆီးမှုတွေကြောင့်ပြန်လဲပြုပြင်နိုင်ခြင်းမရှိပေမယ့်ကြောင်မဲမျိုးကို PSLF TNLA ကတင်ပိုက်နိုင်ခဲ့ပြီးနောက်စက်တင်ဘာလ25ရက်နေ့မှာအုပ်ချုပ်ရေးဌာနတာဝန်ရှိသူတွေကတာဝန်ယူပြီးပြန်လည်တိဆောက်ပေးခဲ့တယ်လို့ TNLA ဘက်ကပြောပါတယ်။အောက်တိုဘာလ20ရက်နေ့မှာပြီးစီးသွားတဲ့အကျယ်5ပေအရှိ26ပေရှိတဲ့ဒီတရားကိုပြန်လည်တိဆောက်ရမှာကျပ်215သိန်းကုန်ကျခဲ့ပြီးလက်ရှိမှာဆိုင်ကယ်တွေကားတွေပုံမှန်ဖြတ်တန်းသွားလာနိုင်ပြီလို့သိရပါတယ်။အဲ့ဒီတရားဟာနမ်ဆန်မြို့ကြောင်မဲမြို့နဲ့မိုင်းငော့မြို့နယ်ကဒေသခံပြည်သူတွေကုန်စီပို့ဆောင်တင်သွင်းရမှာအရေးပါတဲ့တရားတစ်စင်းဖြစ်တယ်လို့ PSLF TNLA သတင်းမြင့်ပြန်ကြားရေးဌာနကအသိပေးထားပါတယ်။ပလောင်ပြည်နယ်လွတ်မြောက်ရေးတပ်ဦး PSLF TNLA တပ်ဖွဲ့ဟာတော်လှန်ရေးပူးပေါင်းတပ်တွေနဲ့အတူစစ်ကောင်စီတပ်ခန်းတွေကိုတိုက်ခိုက်နေတယ်လို့တစ်ဖက်မှာလည်းဒေသတည်ငြိမ်အေးချမ်းရေးအတွက်အုပ်ချုပ်ရေးရန်နေရာလည်ပတ်နိုင်ဖို့ကြိုးစားနေတာလည်းဖြစ်ပါတယ်ရှင်။နောက်ဆုံးအနေနဲ့ရေစကြိုနယ်မှာစစ်အုပ်စုရဲ့ပြစ်ခတ်တာကြောင့်အရက်သားတဦးသေဆုံးတဲ့တဲ့တင်ကိုတင်ဆက်ပေးပါမယ်။မကွေးတိုင်းရေစကြိုမြို့မှာအကြမ်းဖက်စစ်အုပ်စုရဲ့ပြစ်ခတ်မှုကြောင့်ဒေသခံအရက်သားတဦးသေဆုံးခဲ့ရတယ်လို့ရေစကြိုတရင်အချက်လက်ကော်မတီ Info Committee ရေစကြိုကပြောပါတယ်။ရေစကြိုမြို့ရုံပေါင်းစုံမှာအထိုင်ချနေတဲ့အကြမ်းဖက်စစ်ကောင်စီနဲ့ပြူစောထီတွေအောက်တိုဘာလ25ရက်နေ့မနက်ပိုင်းကအမှတ်၈အောင်မင်္ဂလာရက်ကိုကားနှစ်စီးနဲ့ရောက်လာပြီးရေစကြိုညောင်ဆောက်လမ်းမကြီးပေါ်မှာတနက်တွေပြစ်ဖောက်ကခရီးသွားပြည်သူတွေကိုစစ်ဆီးခဲ့တယ်လို့ဆိုပါရယ်အဲဒီလိုစစ်ဆီးနေချိန်မှာဆိုင်ကယ်တစီးကိုလူနှစ်ယောက်စီးလာတာတွေ့တဲ့လိုက်လံပြစ်ခတ်ရမှာဆိုင်ကယ်ပေါ်ကလူနှစ်ဦးကိုမထိပဲအလောက်ကပြန်လာတဲ့အသက်38နှစ်အရွယ်လက်သမားဆရာကိုထင်းဝင်းတနက်ကြီးထိမှန်တဲ့နေရာမှာတေဆုံးသွားခဲ့တယ်လို့အသိပေးထားပါရယ်တေဆုံးသွားတဲ့လက်သမားဆရာကိုထင်းဝင်းဟာအမတ်ရှိအောင်မင်္ဂလာရက်အောင်တော်မူကြောင်းဤမှာနေထိုင်သူဖြစ်ပြီးမိသားစုကိုလောက်ကင်ကျွေးမွေးနေတဲ့ကလေးငယ်၃ယောက်ရဲ့ဖခင်ဖြစ်တယ်လို့သိရပါဗျ။ရေစကြိုမြို့ပေါ်ရုံပေါင်းစုံဝင်းထဲမှာအထိုင်ချနေတဲ့အကျန်းဖက်စိအုပ်စုဟာပြည်သူပိုင်ပစ္စည်းတွေကိုခိုးယူနေတဲ့အပြင်အနူကျန်းစီဓမြတိုက်တာတွေလှုပ်ဆောင်နေတယ်လို့အကြောင်းမဲ့လက်နက်ကြီးလက်နက်ငယ်တွေနဲ့ပစ်ခတ်လေ့ရှိတယ်လို့သိရပါဗျရှင်။အခုတင်ပြခဲ့တဲ့သတင်းတွေကို Radio NUG သတင်းတောက်ကိုခန့်မှပေးပို့ထားတာဖြစ်ပါတယ်။
ဗီဒီယိုအန်ယူဂျီသောတာရှင်များခင်ဗျာအခုတခါတော်လိုင်းကဗျာအစီအစဉ်မှာလူကဗျာရေးဖွဲ့ထားပြီးနှွေဦးမိုးခန်းစားရွတ်ဖတ်ထားတဲ့ကိုချင်းစာတရားဆိုတဲ့တော်လိုင်းကဗျာကိုခန်းစားနားဆင်ကြရမှာဖြစ်ပါလေခင်ဗျာ
ကိုချင်းစာတရားအိမ်မရှိတော့သူများကြောင့်အိမ်လွမ်းကြောင်းလဲမထုတ်ပြောရပါအမေမရှိတော့သူများကြောင့်အမေကဘလောက်ချစ်ကြောင်းများလဲမဖွင့်ဟရပါငိုကြွေးနေသူများကြောင့် ရှင်လန်းဝမ်းမြောက်မှုအကြောင်းများလဲမမျှဝေလိုပါငတ်မုတ်နေသူများကြောင့်စိန်ခံအယတာများအကြောင်းလဲမဖော်လိုပါဒုက္ခရောက်နေသူများကြောင့်ကံကောင်းခြင်းများအကြောင်းလဲမခင်ကျင်းနိုင်ပါဆုံးရှုံးထားသူများကြောင့်ပိုင်ဆိုင်ခြင်းများအကြောင်းလဲမပြောခဲ့ပါလူကပြ
ရီယူအန်ယူဂျီမှဆက်လက်တင်လွှင့်နေပါတယ်။ခုတကမျက်မှောက်နိုင်ငံရေးဆောင်ပါအစီအစဉ်မှာလေခဏီရေးသားထားတဲ့တော်လိုင်းမျက်နှာစာဆိုတဲ့နိုင်ငံရေးဆောင်ပါကိုလွတ်လပ်နေဦးကတင်ဆက်ပေးသွားမှာဖြစ်ပါတယ်ခင်ဗျာ
။စစ်အုပ်စုဖနောက်ကိုလိုက်နင်းနေတာရပ်တန့်လိုက်တာနဲ့သူ့ရဲ့ဆောက်ကံမှုတန်တန်းခံရတော့တာပဲ။ကြားကိုတမင်ကတနာမိတဲ့အမှားမျိုးပေါ့။တော်လိုင်းရေးမှာကိုကျွေးကြော်တန်ကိုပြန်တစ္ဆာဖောက်တာမျိုးဟာဘယ်ဘက်ကကြည့်လို့မှတရေကောင်းမဖြစ်ပါဘူး။တရေကောင်းမဖြစ်ကတဲ့ကလေးစားယုံကြည်ခံရမှုမရတော့ဘူးလေအဲ့ဒီမှာရှစ်ဆက်ဖို့အားချိနဲ့သွားသလိုဆက်လက်ရက်တီဖို့အားလဲပြတ်သွားရတာပါပဲကို့ရက်တန့်တူဝေမှုဟာသူ့အလှဲ့ဖြစ်သွားတာပေါ့အခုတော့သူ့ဘုံတန်ကော့နေအောင်ခံရတာထက်ဆက်ခံနိုင်ရည်ရှိပါမလားတောင်ဖြစ်လာရတယ်မဟုတ်လားတကယ်ကလေရင်ကွင်းမရှိအောင်လောက်ရမှာလေရင်ကွင်းရှိတဲ့နေရာတွေကိုဆက်သိမ့်ပိုက်ခဲ့ရမှာတရုတ်စကားကိုနားထောင်လိုက်တဲ့အချိန်ကာလဟာတကယ်ဆိုအရေးပါတဲ့နေရာတွေကိုထပ်သိမ်းဆည်းနိုင်လောက်တဲ့အချိန်ကာလပါပဲအချိန်ဆွဲတာဟာကိုယ့်ဘက်မှာအင်အားဖြုံးတိမှုနဲ့မရေရာမှုကိုခံစားရယုံတယ်မကသူ့ဘက်ကြတော့စိတ်အားတက်လူအားမွေးပေးလိုက်ရတာကိုတကယ်တော့တရုတ်ကရံပွဲမှာသူ့ဝင်းဖြန့်ဖြေသူမဟုတ်ကိုယ့်ဘက်ကိုချုပ်ပေးပြီးတစ်ဖက်လူကိုစိတ်ကြိုက်ထိုးခိုင်းတာမျိုးလူဘာဝါတာတက်တက်ပါပဲအခုတော့ကျိုးနဲ့တုတ်အထိုးခံရတဲ့အဆင့်တောင်တက်လာပြီ။ဂိတ်တွေအလုံးပိတ်ပြီးတော်လိုင်းရဲ့ဘက်ကိုကျိုးနဲ့တုတ်ပြီလေ။အစားအစာဆေးဝါးတင်မကလျှက်စစ်ပစ္စည်းအလုံးပိတ်ပြီးထောက်လုံမှုရပ်တန့်အောင်လုပ်ပြီ။နုကြည်အနေနဲ့တန်တမန်ရေးကန္တာဘလောက်ဖွင့်နိုင်မလဲဆိုတာကိုအလုံးစောင့်ကြည့်နေကြပြီပေါ့။အိန္ဒိယရောထိုင်းပါလိုက်ပိတ်ရင်တော်လိုင်းရဲ့ဘက်ကုန်းတွင်းပိတ်ဖြစ်သွားနိုင်တယ်မဟုတ်လား။အညာမှာငကားတပ်ဖွဲ့တွေကိုဖမ်းတာမျိုးလုပ်နေရမယ့်အချိန်မဟုတ်ဘူးလေ။ငကားကတော်လိုင်းရဲ့သမားပဲ။အခုမကောက်စัจကြီးမတောင်းရက်တည်နေတာပဲအဲ့လိုငကားအဖွဲ့ကိုဝိုင်းမဲ့အစားစစ်ကြောင်းထိုးလာတဲ့စစ်တပ်ကိုဝိုင်းရင်ဘလောက်ကောင်းမလဲဒါတဲ့တနတ်ဖောက်လို့ဖန်တဲ့တနတ်ဖောက်တာကကြာဆုံးရဲဘော်ဂုံပြုတ်တာဆိုတော့တော်တော်ကိုစိုးပြီပေါ့လေကြာဆုံးရဲဘော်တော့ဂုံပြုတ်ခွင့်မရှိတော့ဘူးပေါ့အင်းစစ်ကြောင်းတွေတနတ်ဖောက်ရင်ရောဖမ်းမတဲ့လားလို့မမေ့တော့ပါဘူးအညာဟာစစ်ကြောင်းထိုးရက်ရက်ဆက်ဆက်ခံရတဲ့နေရာမှာအဆိုးဆုံးမဟုတ်လားအညာကိုထိုးခွဲနေတဲ့လောက်ရက်တွေရကြတာကောင်းပါတယ်။အညာဟာပြာနဲ့အယိုးပဲကြံတော့တာပါ။အယိုးတောင်အသားကိုဓာတ်နဲ့ခွာထားခံရတဲ့အယိုးပါ။အညာရဲ့လူဦးရေစည်းရင်ဟာဒုက္ခတွေဖြစ်စည်းရင်တွင်ခံရတဲ့အရေးအတွက်တသက်ပါပဲ။ရံပုံငွေကတခြားသွားတာပါ။အညာမှာလက်နဲ့မရှိတာကနေကြည်မလောက်လို့ပြန်ဆုတ်ခဲ့ရတယ်ဆိုတဲ့သတင်းကြီးပါပဲ။ဒီတော်လန်ကြီးဟာလက်နဲ့ကင်ပြီးဖင်ကောင်းကျဲတာခံရလို့ဖြစ်လာတဲ့တော်လန်ကြီးလေ။တော်လန်ကြီးပေါ်တော်လန်ကြီးဆင့်ဖို့မခက်သလိုတော်လန်ကြီးလမ်းကြောင်းပြောင်းသွားဖို့လဲလွယ်ပါတယ်ခံယူချက်တွေပေါ်အခွင့်ကောင်းပြန်ယူတာမျိုးရပ်တင်ပါပြီစစ်ကောင်စီကိုယ်တိုင်ထိုးခွဲစရာမလိုတဲ့အကွဲအကြောင်းတွေကိုတော်လန်ကြီးဥဆောင်အဖွဲ့တွေကိုယ်တိုင်ကဖန်တီးတာမျိုးတော့မဖြစ်သင့်ဘူးပေါ့လူမျိုးကြီးဝါဒကနေအဖွဲ့ကြီးဝါဒကိုပြောင်းရွှေ့သွားတာမျိုးလဲမဖြစ်သင့်ဘူးလေတော်လန်ကြီးလှုပ်သူအချင်းချင်းနောက်ကျောကကြီးကြည့်နေရရင်တော့တော်လန်ကြီးပေါ်စူးစိုက်နိုင်စွမ်းပျောက်သွားပါလိမ့်မယ်အဲ့ဒီလိုဆိုရင်တော်လန်ကြီးဟာဘဲတောင်ဘဲကန်းဆိုက်သွားနိုင်တာလဲဆိုတာစဉ်းစားရပါမယ်အခုဖြစ်လာနေတဲ့တရုတ်ရဲ့လုံလုံလလရာဖိအားဟာမျောလင့်ထားတဲ့ဟာမဟုတ်ပါဘူးတော်လန်ကြီးပေါ်ဘလောက်ထိတက်ရောက်နေတယ်လဲဘလောက်ထိဆက်တက်ရောက်နိုင်မလဲစဉ်းစားကြည့်ပါအဲ့ဒါနဲ့အတူဝင့်လင်းချိန်ရောက်လာပြီဆိုတော့စစ်ကြောင်းတွေဖိထိုးလာမှလဲသေချာပါတယ်အညာရဲ့အားကိုဖြုံးတီးတာမျိုးဘယ်လိုမှမဖြစ်သင့်တော့တဲ့အချိန်ပါနိုင်ငံကြီးဟာရည်ရှိမတော့ကျိုးပြောက်မှုကိုရှေ့တန်းတင်ပါတယ်အာကိုယုံကြည်အောင်လုပ်ရင်ပူပေါင်းခိုဝင်လာကြမှာပါပဲအပေးယူမမျှတရင်လဲလက်တွဲကြမှာမဟုတ်ပါဘူးအင်မတန်ရုပ်ကန်းကြီးမားတဲ့ရန်သူကိုရင်ဆိုင်နေကြအချိန်ပါဥဆောင်မှုမကောင်းရင်နောက်လိုက်ကောင်းမရပါဘူးအလုံးနိုင်ရာဝန်ထမ်းနေကြတာကိုဥဆောင်နာမည်ခံသူကတိတိတသာတန်ဖိုးထားဖို့လိုပါတယ်မြေပြင်မှာတကယ်အလုပ်လုပ်နေသူတွေကိုတန်ဖိုးထားပြောဆိုမှုအားနေတာအပြင်စော်ကားတဲ့အပြောအဆိုမျိုးတိရှိနေတာရိုးသားရဲ့လားတော်တွေးစရာပါတော်လိုင်းသမားချင်းပြက်တနာတက်နေတဲ့သတင်းတွေကပြည်သူတို့ရဲ့ခံနိုင်ရည်ကိုထိပါးစေပါတယ် အားလုံးကအလောက်အကိုင်းဆုံးရှုံးပျောက်ကွယ်မှုတွေနဲ့အပြိုင်တော်လန်ရေးအချိန်ကြာလာတာနဲ့အမျှထောက်ပံ့ကူညီရတာတွေခက်ခဲကြက်တဲလာအကူအညီလိုတာတွေပုံများလာတဲ့ဒဏ်ကိုထက်တွက်ရပါမယ်ကျွန်တော်တို့ဟာရည်တိမ်မနစ်ပို့ပါပဲတကယ်ပေးဆက်နေတဲ့အသက်တွေကိုတက်တက်ကြည့်ပါဘာလို့လဲဆိုတော့ကိုမိသားစုကလွတ်ရာကျွတ်ရာမှကြီးရှိနေလို့ပါတက်တောင့်တက်တာပညာသင်ကြားနေကြတာကိုလည်းမုဒိတာပွားပေးလိုက်ပါတယ်ရေးသူလေခဏီတော်လန်သူအပေါင်းဘေးရန်ကင်းကြပါစေကျွန်တော်လွတ်လပ်နှွေးဦးပ
ါ Radio NUG မှဆက်လက်တင်ပြနေပါတယ်ဒီကနေ့ညရဲ့နောက်ဆုံးစီစဉ်တစ်ခုဖြစ်တဲ့ Weekly News တိုင်းသားဘာသာစကားထုတ်လွှင့်မှုစီစဉ်မှာရာခိလာကဝါဘာသာနဲ့ထုတ်လွှင့်တင်ဆက်ပေးမှာဖြစ်ပါတယ်ခင်ဗျာ
โอเคครับผมซิมสคอลัสนะผมตายแม่กันไปบ่อีกันคิอัสเมดิกไรออนไลน์สตางค์ตะวันตัวคันกระจักพัก and you g ตัวก็มอยากให้หลายมอคืออังตะไกรออมปอดที่จํานานปุพลที่กวยกระหรือช่องคันกระดออันกันนะให้กวยกระหรือที่ตะไดนั้นบ่มาจุจอกวยบ่กวยกระหรือท่องกันในอังกวยพิมพ์มาบ่มาฟังติงชอบตาชันเอาอายพันมอกระคีกาวกระแบงปอสตาร์บาร์ฮักแต่อเมริกปุนที่อยู่กันเจ้ากระยาวกระกุมสนกันจอปลักรัสตางบ่มาจุจอกกวยพิ่นกลอมฟังติงชอบตาแทนเอาอากรองกระลาหอมจาปุบกุยกระทองตะตีออมอันกันแน่ประมอกระยุมสระสมเย็นมองคันขี้กันแน่นอกกับบางที่กุยกระลาหอมพันมอนอกกันแน่ปุ่นที่ยาวตะอุดกระดาทองนุ้งตุ่มแน่ออมอันมอปุยกันจอมเมืองตะกะไม่มอปุยกันจอมในรุ่นปลายตะกะมอคือกุยเมื่อจุมซนกระเมืองกันแน่เมืองหายุมนอกุยกระลากระสมซนกันจอมเมืองเฮ้ยออมอ่านประมาณจุดจบกุยกระดาทองปุบไปอยู่กันจอมเมืองจะการกันอย่าเอาเซนซูจีอังกุยกระดาทองติปุบไปให้กุยกระดือทองอ่านให้ลืมแต่ใจใจออมอ่านประมาณจุดจบไปอยู่กันจอมเมืองก่อนยอมกี่แขนกี่ก่อนกุยกระดาทองตุ่มแน่พันมอนอกิมอบอังกุยพิมับติดแต่ไลฟ์วงติงช็อปอ่ะกระดาจะร่างเอเอปีปีแกเน่มอคือเจ้าไหปุ่นกิติดิสออฟซิบรอมเมืองปุยประพนติหมดจอดกวยรามเฮินปายกระเดาอันกันแน่รามเฮินตะเรงตะงาเกก่อนกวยกระปุ่นกินหมดตะเตตะลายออมกระเดาไข่อันสติมเรงปายกันแน่ไหกวยกระตัดกิกระเดาทองไอปุ่นกวยกระจองสตังราจิกจิอัตเกลียบติมปอกประมอกระกุมนมปังกุลาตมะกะทุรินีลาคันนับดราคอมตีไม่ปุ่นที่อยู่กันจอกระตุติกระกุมนมปังอันกระดาเมืองปลักปลายอ้อมกระดาการจอกระไปอยู่กีปลักระหักควานอังอาโกประมาจุดจอล้มวงติงสนาตังเมืองตาจอมูชนปนดีกรายลูกกระดาอันอ้อมปกรายนอลูกันแน่กระดาเมืองข้าวไอตีแลนด์มันปุยสุขสักสอบสิบรอมกันแน่หมอกคือกวยกระขี้กระคาเจ้าอันประมาจุดจอไปประตูไข่กระเพชรนายกระดาหักแต่กุดากุดีอังอาหมอกคือกวยกระลัดกระกลางกิติปุบไฟตู้ไข่เนี่ยอุติอังอาหักกวยตุมแน่ดีหมอกกระลัดกระกลางสนกระอุดกระกุยกวนปีหาปีหุ่นอ้อมอันประมาเมื่อชาเอียงอาเรียงขี้ไปอยู่เอียงอาก็กุยกระยอมตีอังละกุยกระเลือและใครแอนประมาทกวนยอมพอให้กุยจูกี่แขนกี่ก็อังละกุยกันกระเดมเมืองพันหม้อเมืองอีให้กุยกระชดชาตุ้มเนตติตะลายและมันปุยสุขสักอีแขนกี่ต่อกวนยอมกี่ไล่กระเดมแลนอันโมคือเจ้าแอนประมาทกวนยอมกี่แขนกี่ยาวติดต่อใครเหยียดที่ยาวติดต่อใครเมืองตีอ้อมไปอยู่กี่กับยังควนไปหาปุหนปุ่นกิติปุ่นปลีไม้ลัทธาปุ่นปลีกิกุดากุดถือปุ่นติปีกากวนพิหาปุ่นสนกระกลัดกระกลางตุ่มแน่ปกุยปุ่นคลอกอากระดากระกลมหนุนปังอันนี้มอคือเจ้าหอยตีกิสออบสิพร้อมกระดาเมืองไปอยู่กิกับยางกระผิดสนกับยางกวนพิหาปุ่นก่อให้กุยตุ่มแน่ตีประมาณจุดจ่ออันยูตาเนียนยูยิอัจฉริยะไม้ประมาณกวนรับพึ่งเมืองประแกกันจอกลุ่มนายแขนขี่ไม้ปลักกระปลายอังอาก็รวมที่อยู่กันจอกระปุปองติสนสังปุ่นแกกี่แลนมันกิซุ่มเป่าที่อยู่กันจอลูตายกระดาเมืองปลักปลายตะตีตะลายพุ่นที่กุยกระต้อง Stang lu chit chi gan nai kara pak yam yin phan mo kan cho nai room pray pa mo kon pi ha pu hon mo ko ve gi di khom ui om pa mo chup cho bu ti of the prom land man bu su sa gan nai no ki hoi kui kra sum di te tum lai pa mo chup cho pa ke gran kan kun nai pla kra khang ki ai u ta pu chup ding in pan la a ka da in phan mo ka da te ngai in gan nai ไอ้คุยกันเนี่ยคือยกจุกิตับแลนกีไออูหากุยตะเกียบปุ่นปอกกระเดาะเนี่ยนุ่มปังอันประมอกกีไออูจุดช็อปกายตาปวดจกติงอิมพันละอายุนั้นกระปอกแกมอินตุ่มตายนอกีอังอาก็ขาวไอตีแลนมันส์ออฟสิพร้อมกระเดาะเมืองของอุยโกอังละแฟบลักร้านเนาะปวนดินไลติยูกันจอนุ่มไบรตุ่มแน่ละกายอันประมอกปุยจอดิสออฟสิพร้อมไฮเดควกปอกแกมซุมกีจามันนันกระนายรุ่มไบรรังเรียกอนปีฮาวปีฮอนอังอาก็ไฮกวยกระตุกตายปอกมาปุนติยูกันจอแลนมันกีละเลียงซุมลาวคันกิพันมอกเกไออูอังอามาหมอกกันจอบอยู่ในรุมปลายที่คันกิก็สร้างสมัยที่อยู่กันจอกระตุกไตพอที่สร้างตับเตถึงเทียงกะปมอจุบจอบปฏิสอบสิพรอมเมืองตติดันลายนอกกิปุ่นที่โตกระตอตองอยู่นั้นอ้อมอ่านกระดาจุบจอแลนมันกิอังอาก็กันจอบอยู่กิพยังก่อนฝีหอบไปหนนอกกิอังปุ่นที่คุยกระคอกระเรียบตีเลิกหายอ่านก่อนฝีหอบไปหนก็อังคุยกระสร้างลูกะแลนมันกิตติตลายจำมันนั่นรุมติยุกันจอกระตุกไตมาประมอบจุดจอกเกอไอโอตติตลายรับประปุ่ยปุ่นกิตปรีหักเตกุเทากุดูซ่องซ่องปุ่นกุ้ยกระเดียกจีกิแม้ซ่องซ่องหมอกรับประปุ่นตัดกิปืนกระกวางกระตัดอุกเตอังอาก็ให้ปุ่นติยุกันจอกระเดียกจีกระเดาหักเตคางประมอตาปุ่นติงเกอไอโอให้ปุ่นติต่อกระต่อตองส่วนควันวิหาปุ่นตติตลายปุ่นกุ้ยกระต้องสตางปุ่นจุดจีกันได้กระดาขีกาวตั้งอาสังง่ายปลักงอบติตายตะพันรามินิตยามเอทคนปุยหอบไปหนกี้ประมอจุบตามแม่ออนไลน์ปปริสออบซิบรอมแลนด์มันปุยสุกสักกันแน่หูปุยปรีไม้ละทาปุยไหนกระดาดถือตีกระดาเฟงโกแกนกระดาเฟงคนหลงติตาลายประมอจุบจอคนปุยหอบไปหนแขนขี้ปุ่นที่ยาวที่คำเคยเจ้าไปอยู่กี้ติตาลายปุ่นกุยกระตองมอคือเจ้าหอยกี้ติปุยปรีไม้ละทาปุยไหนกระดาเฟงนำหูตืออุบกว้างก่อนมันตีกุ้ยกระต่อตีแบบก่อนนานประมาจุดจอบกุ้ยบนกลอมกิลายลีชักเนียนตีหูต่อกระเติมกระจอยเฮ้ยมอคือเจ้าหอยกิติปุ่นปรีไม้ละทาปุ่นนายกุ้ยกระต่อแรงราวตมแน่กระดาเฟงนำหูมอเจ้าปุ่นกิปรีกันแน่ปุ่นตีปันกระดาเนี่ยควันปุยหาไปโหนแบบก่อนนานมอคือเจ้าวันโซนกระอุดกระกุ้ยควันปุยหาไปโหนอังกุ้ยกระมัดกระยุ่มเตตันลายปุ่นดีกุ้ยกระจองเฮ้ยสร้างผ่านจุดจืดกันแน่ส้นกันจอรังราวรุมปลายประมอจุดจอควันปีหาผู้หุ่นขันขี้ไหวกุ้ยกระจุจากิริยุกันจอกระเป๋าจ้องเหยไปสตาตุ่มแน่ประมอจุดจอวงเต็งเต่าจ่าสุขไฮมิวอากระเดออินปีบุตรกระเดาเตียบเราปีบุเฟกระเดาในรุมปลายกันแน่ส้นสังปุ่นกุ้ยกระปายกี่ชมเสาเป่าตีไม้ส้นสังปุ่นกุ้ยกระจักยันกี่เป่าตีปุ่นที่อยู่กันจอกระเป๋าตีเหยจ้องไปสตาส้นกี่เตติตันละปุ่นกุ้ยกระตองเลขาแอนกระเดากันจอเองกันแน่ส้นสังปุ่นชักยันกี่กระเดาการจอในรุมปลายไม้ส้นสังหมอกประคอบจอส่วนกิปุ่นดิกโตกระตอตองตมกิตุมแน่อมประมาจุดจออเมียวตานิญญิอสุยะไม้กระดาการจอปอกแยมเอ็นอังกุยกระเชียนกระยกกระดาเมืองยำกนนัดเพราะสงสังปุ่นหมอกกระปอกประจอส่วนกินอกิปุ่นที่อยู่การจอกระเป๋าติเนี่ยช่องไปสตาอีปุ่นที่กุยกระตองสตางเอ็นมอสตางปะโตจุดจอไปอยู่การกระดาจากพังแอนยูจีเข้าวันเนี่ยไปกรองลายสตางเอ็นแกไปกุยกระฟารอมฟารีไม้แกหมอกกระพลัดประกรังส่วนปิดตีตันลายแกสตางเต็มส่วนกุยกระเจ้าปุยเฮ
ဒီနေ့ကတော့ဒီညနေပဲ Radio NUG ရဲ့အစီအစဉ်လေးကိုခေတ္တရန်နာလိုက်ပါမယ်ရှင်။ဒီမှာစံတော်ချိန်မနေ့၈နာရီခွဲနဲ့ည၈နာရီခွဲအချိန်မှာပြန်လည်ဆိုထားပါလို့ရှင်။ Radio NUG ကိုမနေ့ပိုင်း၈နာရီခွဲမှာလိုင်းတူ60မီတာ19.7 MHz နဲ့ညပိုင်း၈နာရီခွဲမှာလိုင်းတူ95မီတာ17.6 MHz တို့မှာဓာတ်ရိုက်ဖမ်းယူနိုင်ပါတယ်ရှင်။မြန်မာနိုင်ငံသူနိုင်ငံသားများကိုစိတ်နှပြချမ်းမှချမ်းသာလို့ ဘေးကင်းလုံခြုံကြပါစေလို့ Radio NUG ရဲ့ဖွင့်သူဖွေသားများကဆုတောင်းလိုက်ရပါတယ်။ San Francisco Bay Area အခြေဆိုင်မြန်မာမိသားစုများနဲ့နိုင်ငံတကာကစေတနာရှင်များလို့အားပေးကြတဲ့ Radio NUG ဖြစ်ပါရှင်။အရေးတော်ပုံအောင်ရပါ